ယူကရိန်းငြိမ်းချမ်းရေးဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေဘီဂျင်းမှာဒီနေ့တွေ့ဆုံပြီးတိုက်တွန်းလိုက်ပါတယ်။ယူကရိန်းစစ်ပွဲအခြေအနေပိုဆိုးမသွားအောင်ပြင်သစ်နိုင်ငံနဲ့အတူတွဲလှုပ်သွားဖို့အသင့်ပဲလို့တရုတ်သမ္မတရှီကျင်းပင်ကပြောကြားလိုက်တာပါ။ဘီဂျင်းမြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သမ္မတကအခုလိုပြောကြားခဲ့တာပါ
။關於烏克蘭危機，中方堅持勸和促談。政治解决。
ကျသနာပြည်လဲတဲ့ဒီဆွေးနွေးအဖြစ်ရှာရေးတရုတ်ကဆက်တိုက်တွန်းသွားမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခြေအနေကိုထိမ့်သိမ်းလောက်ကြဖို့နဲ့အခြေအနေပိုမဆိုးသွားအောင်ရှောင်နိုင်ဖို့တရုတ်အနေနဲ့ပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်သွားဖို့အသင့်ပဲလို့တရုတ်သမ္မတရှီကျင်းပင်ကပြောသွားတာဖြစ်ပါတယ်။ပဋိပက္ခကိုငြိမ်းချမ်းတဲ့အနေနဲ့ဖြစ်ရှင်းဖို့တရုတ်အနေနဲ့ကြီးမားတဲ့ခံကဏ္ဍကနေပါနိုင်တယ်လို့လည်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောခဲ့ပါသေးတယ်။ယူကရိန်းမှာရေရှည်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအ мян ဆုံးပြန်ဆောက်ဖို့လိုအပ်တာမှန်ပေမဲ့ရုရှားရဲ့တိုက်ခိုက်မှုကိုခံနေရတဲ့ယူကရိန်းပြည်သူတွေကိုအလေးမထားရင်တော့ရေရှည်ငြိမ်းချမ်းရမှာမဟုတ်ဘူးလို့ပြင်သစ်သမ္မတကထောက်ပြခဲ့ပါတယ်ခင်ဗျာ